ဒေါ်ဆန်းဆန်းမြတ်ခင်ဗျတရုတ်ဆောင်အောင်ရထွေးတပ်ဖြတ်ခံရမှုနဲ့ပတ်သက်ပြီးကျွန်တော်တို့အချင်းချင်းမီပြောပြပါလားခင်ဗျ
။ဟုတ်ကဲ့ဒီအမှုကတော့တရက်တလ2018ရင်းနေသူဝနမြို့နယ်ပေါ်ဆန်းမွေးလမ်းမှာရှိတဲ့ restaurant တစ်ခုပေါ့entertainment မှာလုပ်ခဲ့တဲ့ပါတီပွဲမှာအောင်ရထွေးနဲ့သူ့ရဲ့မိတ်ဆွေအမျိုးသမီးတွေနဲ့ရှိနေတဲ့အချိန်မှာလူ4-5ဦးကဝိုင်းဝန်းရိုက်နှက်ကြတယ်။ရိုက်နှက်တဲ့အချိန်မှာအောင်ရထွေးကဒဏ်ရာတွေရသွားတယ်။ရန်ကုန်ပြည်သူ့စစ်ရုံကြီးမှာစေကုသမှုခံယူနေတဲ့အချိန်မှာပဲအောင်ရထွေးကရရှိတဲ့ဒဏ်ရာတွေနဲ့တိတ်ဆုံးသွားတယ်ဆိုတဲ့အနေထားကိုသူ့ရဲ့အကိုဖြစ်တဲ့ကိုတန့်စင်ဦးကနေပြီးတော့မှတရားလိုပြုလုပ်ပြီးတော့တိုင်တန်းတဲ့အမှုပဲဖြစ်ပါတယ်တရားခံအဖြစ်နဲ့တန်းထွန်းအောင်ခေါ်သားကြီးပြေချိုးအောင်ခေါ်အောင်လေးကျော်စောဟန်ခေါ်ကျော်စောဆိုတဲ့တရားခံ၃ယောက်ကိုကျွန်တော်တို့အမှုဖွင့်တိုင်ကြားခဲ့ခြင်းပဲဖြစ်ပါတယ်အဲ့ဒီအမှုမှာကျွန်တော်တို့တရားလူပြတ်သက်တေ14ဦးကိုစစ်ဆေးပြီးတဲ့အချိန်မှာပြည်မဆိုင်ရာကျင့်သုံးဥပဒေပုံမှန်4-6နဲ့အမှုကိုရုံးသိမ်းခွင့်ပြုဖို့ကိုတရားလူဘက်ကအရှိန်ပိုင်းခရင်ဥပဒေရုံးကဥပဒေအရာရှိကိုရှင်းထားတယ်လို့ကျွန်တော်တို့သိရပါတယ်။အဲ့ဒီမှာအောင်ရဲထွေးရဲ့မိဘတွေညီကိုမောင်နှမတွေဖြစ်တဲ့တရားလူကိုတန့်စင်ဦးကိုနေစင်လက်တို့ကတေဆုံးလူကငကိုလေးကလည်းနှလုံးရောဂါတွေရှိနေတယ်။အခင်းဖြစ်တဲ့အချိန်တုန်းကလည်းပဲလူငယ်တဘာဝပျော်ပွဲရှင်ပွဲတွေကျင်းပနေတဲ့အချိန်မှာအခက်မသိမဲနဲ့မတော်တဆဖြစ်ပွားခဲ့ခြင်းဖြစ်တယ်။တရားခဏ်များရဲ့ညီကိုမောင်နှမတွေကလည်းပဲသူတို့ကိုကျင့်တတ်တဲ့ထီလာရောက်တောင်းပန်တယ်။နာရေးကိစ္စနဲ့လည်းပတ်သက်လို့လည်းပဲလူမှုရေးအရာအပြည့်အဝကူညီဆောင်ရွက်ပေးတယ်။နောက်တရားလူမိသားစုနဲ့တရားခဏ်သားကြီးရဲ့မိသားစုတို့ကလည်းပဲဘာသာချင်းတူညီနေကြတဲ့သူတွေဖြစ်တယ်။တေသူရဲ့မိသားစုတွေကကျင့်တတ်တဲ့ထီတောင်းပန်ခြင်းခံရတယ်ဘာသာရေးအကြီးအကဲတွေကလည်းဝင်ရောက်ဖြန့်ပြေးညှိနှိုင်းပေးတယ်ဒါကြောင့်မလို့တရားခံနေအပေါ်မှာဆွဲဆိုထားတဲ့အမှုကိုဆက်လက်ဆွဲဆိုရင်ဆန္ဒမရှိတော့တဲ့အတွက်ကြောင့်မလို့အမှုကိုရုပ်သိမ်းပေးပါလို့ခရင်ဥပဒေကိုရှောက်ထားလာတယ်လို့ကျွန်တော်တို့ကသိရပါတယ်အဲ့ဒီအပေါ်မှာမှခရင်ဥပဒေကနေပြီးတော့မှဒီလိုအမှုရုပ်သိမ်းတာနဲ့ပတ်သက်ပြီးတော့ရင်ရန်ကုန်တိုင်းဥပဒေရရှိချုပ်ကိုဆက်လက်တင်ပြပြီးတော့မှရန်ကုန်တိုင်းဥပဒေရရှိချုပ်ကနေပြီးတော့မှအမှုတွေမှာပေါ်ပေါက်ချက်အရာစီစစ်ပြီးတော့ရင်ပေဆုံးသူကိုတရားခံသားကြီးကိုတန်းထွန်းအောင်ပြေဖြိုးအောင်ခေါ်အောင်လေးကျော်စောဟန်ခေါ်ကျော်စောတို့ကထိုးကျိတ်ရိုက်နှက်ခဲ့တဲ့အကြောင်းထင်ရှားပေါ်ပေါက်မှုမရှိခြင်းပေဆုံးသူဥကောင်းတွေရရှိသောဒဏ်ရာသည်မိသူကပြုလုပ်ကြောင်းနှင့်တရားခံ၃ဦးနဲ့ပတ်သက်ပြီးတော့ကျူးလွန်ကြောင်းတည်တည်ခံချက်အားနည်းချက်ရှိနေတဲ့အတွက်ကြောင့်ဒီအမှုကိုဆက်လက်ပြီးစစ်ဆေးမယ်ဆိုရင်အကျိုးထူးဝေရာအကြောင်းမရှိတဲ့အတွက်ကြောင့်မို့လို့ရန်ကုန်တိုင်းဥပဒေချုပ်ရုံးကနေပြီးတော့မှအမှုကိုရုပ်သိမ်းခွင့်ပြုကြောင်းကိုအကြောင်းကြားလာတဲ့အပေါ်မှာတရားရုံးတော်ကရာဇဝင်ကြီးထုံးဥပဒေပုံမှန်4-6ကကြည့်အရာရုပ်သိမ်းခွင့်ပြုတယ်လို့ကျမတို့သိရှိရပါတယ်
ဟုတ်ကဲ့အဲ့လိုရုပ်သိမ်းပြီးနောက်ပိုင်းရောဆက်ဖြစ်တာလေးလည်းပြောပါဦးခင်ဗ
ျဒီအမိန့်ကိုချမှတ်လိုက်တဲ့နေ့ကတော့2018ခုနှစ်ဇွန်လ25ရက်နေ့ကဖြစ်ပြီးတော့ဇွန်လ28ရက်လောက်မှာကျွန်တော်တို့မီဒီယာနဲ့ public ကြားထဲမှာတင်မဟုတ်တော့ဘဲနဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်ခြံထီကိုရောက်ရှိသွားတယ်ဒီသတင်းကသမ္မတကြီးကတာမန်သမ္မတတယောက်မဟုတ်ဘဲနဲ့ဥရီပညာရှင်တယောက်ဖြစ်နေတယ်တရားစီရင်အခက်ခဲတွေကိုကိုရင်ကိုကြတွေ့ကြုံခဲ့ရတဲ့ဥရီပညာရှင်သမ္မတကြီးဖြစ်တဲ့အခါကျတော့ဒီလိုချလိုက်တဲ့အမိန့်ဟာဥပဒေနဲ့မညီညွတ်ဘူးဆိုတာကိုသမ္မတကိုရင်ကသိရှိသွားပြီးတော့မှကျွန်တော်တို့ရန်ကုန်တိုင်းကိုသမ္မတကလာရောက်တဲ့အချိန်မှာဒီအမှုနဲ့ပတ်သက်ပြီးတော့မှပြန်လဲစစ်ဆေးဖို့အတွက်ကိုညွှန်ကြားခဲ့တယ်လို့ကျွန်တော်တို့သိရပါတယ်
တော်ဆန်းမင်းကဥပဒေပညာရှင်တဦးအနေနဲ့ဒီအမှုမှာဒီလိုဒီတရားခဏ်ကိုလွှတ်ပေးလိုက်တာကိုတရားသူကြီးရဲ့ဆုံးဖြတ်ချက်ကိုဘယ်လိုသုံးသပ်လဲခင်ဗျ။အ
ော်ဒီအမှုနဲ့ပတ်သက်ပြီးတော့ကျွန်မအနေနဲ့ဥရီရှုတော့ကနေကြည့်ရမယ်ဆိုရင်302လို့တရားစွဲတင်လိုက်တဲ့ကိစ္စဒီလူတတ်မှုကိုအမှန်တကယ်တချင်းရှိမရှိပေါ်ပေါက်အောင်စစ်ဆေးနေတဲ့နေရာမှာအဲ့ဒီမှာအဓိကတက်တွေတွေကဘယ်လိုလဲဆိုတော့ညင်ညင်တက်တွေတွေရှိမယ်။နောက်ဒီတေဆုံးသူကိုစစ်ဆေးခဲ့ရတဲ့ဆရာဝန်ရဲ့တက်တွေထွက်ချက်တွေရှိမယ်။နောက်အမှုစစ်ရဲအရာရှိရဲ့တက်တွေထွက်ချက်တွေရှိမယ်။လူတက်မှုတစ်ခုမှာဒီလိုအရေးကြီးတဲ့တက်တွေထွက်ချက်တွေစုံစုံလင်းလင်းစစ်ဆေးကြားနာခြင်း မရှိတဲ့အပြင်တရားခံရတဲ့သူတို့မှအပြစ်ရှိပါတယ်လို့ဝန်ခံခဲ့တယ်။တလာရောက်လဲအဖမ်းခံတယ်၊မိဘတွေကလည်းလာရောက်အနှံတယ်။အဲ့ဒီလောက်ဒီထင်ရှားနေတဲ့အမှုဖြစ်ပါရဲ့နဲ့။အဲ့ဒီလိုထင်ရှားဝင်းဆက်တွေကိုရအောင်မဖော်ထုတ်ဖဲနဲ့လူပြတ်သက်တွေကိုပြည်စုံအောင်မစစ်ဆေးဖဲနဲ့သက်တွေ14ဦးကိုဒါစစ်ဆေးပြီးတော့မှအဲ့ဒီ14ဦးထဲမှာလည်းပဲချင်းဖြစ်တဲ့နေရာမှာရှိနေတဲ့သက်တွေအချင်းဖြစ်နေတာကိုမြင့်မြင့်တက်တည်ကိုစစ်ဆေးထားပါလေနဲ့သူတို့ရဲ့ထွက်ချက်တရားခံယုံမှုမရှိတဲ့အတွက်ကတကြောင်တေဆုံးသူရဲ့အကူကူတန့်စင်ဥပါရုပ်သိမ်းလိုင်းတင်လိုက်တဲ့အတွက်တကြောင်ဒီအမှုကိုဆက်လက်စစ်ဆေးနေမယ်ဆိုရင်အကျိုးမရှိတော့ပါဘူးဆိုပြီးတော့မှသုံးသက်ချက်ဟာဆိုလို့ရှိရင်ကတော့တရားစီရင်ရေးမှန်နိုင်ကိုအထင်လွဲစေတယ်လို့ကျွန်မအနေနဲ့တော့မြင်ပါတယ်ကျမအခုတွေ့ရတဲ့အနေထားကလည်းပဲဒီအမိန့်ကိုချတာဒီစာမျက်နှာ၄မျက်နှာပဲရှိတယ်လူတက်မှုကြီးတစ်ခုလုံးကိုရှင်းမှုဆိုင်ရာကျင့်သုံးဥပဒေပုံမှန်၄ကိုလေးကားကြီးအရာတရားရှင်လှုပ်ဖို့အတွက်ကိုသုံးသက်ချက်နဲ့ဆုံးဖြတ်ချက်ကဆမျက်နှာ၄မျက်နှာပဲသုံးသက်ထွားသွားတာဆိုလို့ရှိရင်တော့ဥပဒေရှုထောင်ကကြည့်မယ်ဆိုလို့ရှိရင်အင်မတန်မှပေါ့လျော့စွာနဲ့ဒီစုံတစ်ခုကယောဂါကြောင့်ဒီလိုသုံးသက်ဆုံးဖြတ်တယ်လို့ကျမတို့အဲ့လိုပဲတန်မြတ်ဖြစ်ပါတယ
်ဟုတ်ကဲ့ဒေါက်ဆာမင်းအဲ့တော့လက်ရှိမြန်မာပြည်ရဲ့တရားစီရင်မှန်နိုင်ပေါ့နော်ဘယ်လိုသုံးသက်မလဲခင်ဗျာ
ဘလို့သုံးသက်မလဲဆိုရင်အဲ့လို personal case မျိုးတောင်မှတမလာကြီးကိုယ်တိုင်ကပြန်လဲပြီးစစ်ဆေးပြီးဖို့ညွှန်ကြားရတဲ့အဆင့်ကိုရောက်နေတယ်ဆိုတော့ရင်တရားစီရင်ရေးကအင်မတန်မှကျွန်တော်တို့ရိမ့်ရိုင်းနေတယ်အဲတရားသူကြီးတွေညွန်နယ်အဆင့်ခရိုင်အဆင့်တိုင်းအဆင့်တရားသူကြီးတွေကတရားစီရင်ရေးနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့လွယ်လွယ်ပဲသုံးသက်လွယ်လွယ်ပဲဆုံးဖြတ်နေတဲ့အတွက်ကြောင့်မလို့ကျမတို့မြန်မာပြည်ရဲ့တရားစီရင်ရေးကအင်မတန်မှငိမ့်ကြနေတယ်ရိမ့်ရိုင်းနေတယ်စိုးရိမ်စရာအခြေအနေမှာရှိနေတယ်လို့ကျမကိုယ်တိုင်ရောရှိနေတယ်တော်တော်များများကိုယ်တိုင်ရောသုံးသပ်မိပါတယ်ခံစားမိပါတယ်တကယ်လူတွေကြားထဲမှာတကယ်ပါတီပွဲတစ်ခုမှာကိုကြီးလက်ရောက်တွေရိုက်နှက်ပြီးတော့မှအဲ့ဒီဒဏ်ရာတွေနဲ့တည်သွားတဲ့လူတက်မှုတစ်ခုတောင်မှအဆင့်မြင့်တရားရုံးကဒီလိုသုံးသက်ပြီးတော့မှဒီလိုလွယ်လွယ်နဲ့ရုပ်သိမ်းလွာကိုလက်ခံလိုက်တယ်ဆိုတဲ့အနေထားအခုလက်ရှိစစ်နေတဲ့လူတက်မှုတွေမရိမှုတွေအဲ့ဒီလိုအမှုကြီးတွေစစ်နေတဲ့အမှုတွေပေါ်မှာတောင်မှလာပြီးတော့မှထိခိုက်နိုင်တယ်ပေါ့အကြောင်းလဲဆိုတော့ဒီတရားစီရင်ရေးကရှေ့ကသူတို့တောင်ဒီလိုလုံးလို့ရသေးတာပဲဆိုတော့မှအဲ့ဒီလိုပုံစံမျိုးတွေဖြစ်လာမှာတောင်မှတို့ရှေ့နေတွေကတော်တော်ကိုစိုးရိမ်နေတဲ့အနေအထားမျိုးမှာရှိပါတယ်အဲ့ကြောင့်မလို့အခုတမရကြီးကဝင်ရပြီးပြင်ကြလိုက်ချင်းရဆိုလို့ချင်းကျမတို့ရိမ်းရိုင်းနေတဲ့တရားစီရင်မနိုင်ကြီးကိုမှတ်ပေးတာပေါ့နော်အဲ့ဒီလိုမှတ်ပေးတဲ့အနေအထားမျိုးနဲ့နောက်ပိုင်းအမှုတွေကိုစစ်ဆေးမဲ့သုံးသက်မဲ့ဆရာသူကြီးတွေကလည်းပဲထိမ့်ထိမ့်တိမ့်တိမ့်နဲ့သုံးသက်ဆုံးဖြတ်လိုက်မယ်လို့ဒီအမှုကိုနမူနာယူပြီးတော့မှမှုတွေကိုလွယ်လွယ်နဲ့ဆုံးဖြတ်လို့မရဘူးဆိုတဲ့သင်ခန်းစာလေးတရားရုံးတွေမှာရသွားမယ်လို့ကျမတို့မျှော်လင့်ပါတယ်